2029ပွဲမဲဆွယ်စီယုံရေးစလုပ်ခွင့်ရရဲ့ဒီနေ့စက်တင်ဘာ8ရက်မှာကျမ်းမာရေးဝန်ကြီးဌာနရဲ့ကပ်ရောဂါညွှန်ကြားချက်ကန့်သတ်ချက်တွေနဲ့ပါတီတွေဘလို့မဲဆွယ်ကြပါလဲသူတို့ပြောပြရတဲ့အခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါလွတ်တော်ကိုယ်စားလှယ်လောင်းတွေမဲဆွယ်တဲ့အခါမှာလိုက်နိုင်ရမယ့်စည်းကမ်းတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့ကိုဗစ်ကပ်ရောဂါကာကွယ်ရေးကန့်သတ်ချက်တွေနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်တကယ်မ်းမြေပြင်စီယုံရေးလုပ်ငန်းတွေဟာခက်ခဲကြောင်းပါတီတချို့ကဝေဖန်ကြပါတယ်။ပါတီအနိုင်ရရေးထက်ပြည်သူလူထုရဲ့ကျန်းမာရေးကိုလေးထားပြီးမှမဲဆွယ်ရတာဖြစ်လို့ပါတီစီယုံရေးကခက်ခဲကြောင်းကမာရွတ်မျိုးနယ်ပြည်သူ့လွတ်တော်နေရာဝန်ပြိုင်မဲ့ပြည်သူ့ပါတီကဦးနေရံဦးကပြောပါတယ
်။ကျွန်တော်တို့ကဆောင်းမထားတဲ့စီကံတွေကျွန်တော်လိုက်နေတယ်။လိုက်လာတာဖြစ်တဲ့အတွက်မြေပြင်ကွန်ဆင်းလို့ကိုတော့ခင်းနေတာလက်တွေ့ပါတယ်။၆ပေပေါ်တယ်ကတကယ်မလွယ်တာပါ။လူစုလူဝေးရကျွန်တော်တို့မက်ဆက်စီယုံဖို့ဆိုတာအရင်မှခက်ခဲပါတယ်ကွနော်။အဲ့တော့ကျွန်တော်တို့ကနီလန်းလေးရှာမှာပါဗျာ။အွန်လိုင်းကိုတုံးမယ်။ဒီမစုဘဲနဲ့ကျွန်တော်နှစ်ယောက်တစ်ဘွဲလေးနဲ့ဆွဲသွားမယ်။ဆွဲပစ်မယ်ကွနော်။ဒီလိုနီလန်းလေးကိုကျွန်တော်တို့တုံးမယ်။ပြန်ချုပ်အောင်ကျွန်တော်ကျမ်းမာရေးဌာနဥစ္စာကချမ်းမတာစီကန်းလေးကိုကျွန်တော်လိုက်နာပေါင်းလို့ရှိပါတယ်ကွနော်။ဟုတ်ကဲ့။
မန္တလေးတိုင်းအမရပူရာမြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဦးစာနီအောင်ဟွန်ကတော့မဲဆွယ်စီယုံရေးခက်ခဲရေးကြောင့်လူမှုကွန်ရက်ကိုအသုံးပြုမဲဆွယ်သွားဖို့ရှိရလို့ပြောပါတယ်
။ခုကကိုဗစ်ကာလဖြစ်တဲ့အတွက်ကျွန်တော်တို့မှာတော်တော်စိန်ခေါ်မှုကများပါတယ်ဗျ။လူကလည်းကန့်တက်ချက်တွေလည်းရှိတဲ့အတွက်ကျွန်တော်တို့ခုလောက်တာတောင်မှကျွန်တော်တို့ကသူ့ဒေသနာမိန့်တို့ကျမရေးဝန်ကြီးဌာနရဲ့မိန့်တွေကိုလိုက်နာပြီးဆောင်ရွက်နေရတာဖြစ်ပါတယ်ဗျ။ဒီကိုဗစ်ကာလအချိန်တွေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဆိုရှယ်မီဒီယာကိုပဲကျွန်တော်တို့ကအားပြုပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗ
ျအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒီဥက္ကဋ္ဌဒေါက်တာစောင့်မြင့်မောင်ကတော့ပါတီအားလုံးကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလုံဆောင်ရတာဖြစ်လို့မဲဆွယ်စည်းရုံးရေးဟာညီတူညီမျှအခြေအနေသာဖြစ်တယ်လို့မီဒီယာတွေကပြောခဲ့ပါတယ်
အဲ့တော့ COVID-19 ကလည်းဒီယာကစိန်ခေါ်မှုအစ်စ်တယ်ကျွန်တော်တို့မှစိန်ခေါ်မှုအစ်စ်မဟုတ်ဘူးအမေရိကတို့လည်းရွက်ောက်ပွဲရှိတယ်စိန်ခေါ်မှုအစ်စ်အဲ့တော့ပါတီတိုင်းအစ်စ်ဘယ်သူမှဘယ်သူအတာရတာမရှိဘူး pandemic ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီယုံရေးလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီ covid ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှန်လည်းမူတည်နေတဲ့တူပါ2020ရွေးကောက်ပွဲကတော့ပြန်ဆိုင်မှုကြီးမားမယ်ပြဿနာတွေလည်းအရင်ကတည်းကရှုံနိုင်တယ်စိန်ခေါ်မှုအသေးဖြစ်
ကျမ်းမာရေးဝန်ကြီးဌာနကအိမ်မာနေညွှန်ကြားချက်ထုတ်ထားရဲ့မြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းနေမဲဆွယ်ခွင့်မရပါဘူးမဲဆွယ်စီယုံရေးလှည့်လည်သူတွေလိုက်နာဖို့အင်တာနက်သုံးပြီးမဲဆွယ်ရမှာလိုက်နာဖို့အိမ်ညာရာရောက်မဲဆွယ်ရမှာလူ15ယောက်ထက်မပိုဘူးဒါတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒါတွေကပါတီကြီးတွေအတွက်အခက်အခဲမရှိပေမဲ့ပါတီငယ်တွေလူမျိုးစုပါတီတွေအတွက်တော့စိန်ခေါ်မှုဖြစ်မယ်လို့ပြောကြတာလည်းရှိပါတယ်ကမာရွတ်မြို့နယ်ရန်ကုန်တိုင်းလွှတ်တော်နေရာဝန်ပြိုင်မဲ့ပြည်သူ့ပါတီကဦးရဲနိုင်အောင်ကတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးမှုတွေကနေအပြည့်ရှာနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုလွှဲပြရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက်เนาะလွတ်လပ်ညှတာပါရဲ့ဆိုတဲ့အခြေခံစံနှုန်းတော့ပြည့်စုံတယ်ဒါပြီးကျွန်တော်တို့ပဂတိလိုအပ်ချက်ဒီမိုကရေစီစံနှုန်းရလိုအပ်ချက်ဖြစ်တဲ့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီနဲ့တွေ့ဆုံဆွေးနွေးမယ်အရက်သက်အဖွဲ့ကြီးနဲ့အမှန်တကယ်ဆွေးနွေးပြီးတော့လုံ့တင်လုံထိုက်တဲ့လုပ်ငန်းတွေကိုဆောင်ရွက်မယ်ချမှတ်မယ်ဆိုရင်ကျွန်တော်တို့ပြည်သူပါတီတခြားနိုင်ငံကြီးပါတီအားလုံးနဲ့တန်းတူကြော်ဖြတ်ရမယ်ကြော်ဖြတ်တဲ့အခက်အခဲမှန်ကန်အောင်ကြော်ဖြတ်ပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုရအောင်လုပ်မယ်လို့တိုက်တက်ချတာပ
ါနိုဝင်ဘာ8ရက်မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့နိုင်ငံကြီးပါတီ90ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း6969ရောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ